ချမ်းပြည်နယ်မြောက်ပိုင်းဒေသကတိုင်းသာလက်လက်ကန်ဖွဲ့အချင်းချင်းတွေကြားစည်ရဲသဲမှနေမှုကြောင့်နေရာကနေတင်းချောင်နေရာတဲ့ဆစ်ချောင်တွေဟာလက်ရှိသမရိုကနေနိုင်ငံတော်အာဏာကိုဆင်းသိမ်းလိုက်ပြီးနောက်ပိုင်းအကူအညီပေးဆောင်မှုကိမဲ့လာတာကြောင့်စာဝတ်နေရာခက်ခဲတဲ့ရင်ဆိုင်နေကြရတာပါ
နမရူမြို့နယ်တွင်းကဆစ်ဆောင်ခုနရာခန့်ဟာလက်ရှိမတည်ငြိမ်တဲ့နိုင်ငံရေးချင်းတွေကြောင့်အကူအညီပြတ်လာနေလို့အခက်အခဲရှိနေကြောင်းနမရူဆစ်ဆောင်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဆိုင်းပန်းညာကပြောပါတယ်။တက်တော်မှုဆိုတာခုကာလမှာလဲဌာနပြနေတာပါပြနေတယ်ဆိုတော့လာပြီးတော့လူတန်းတာတွေပေးတာတွေကမရှိဘူးပေါ့။သာဝတ်နေရေးကခုလိုစေတော့ဆုံးလေးရက်ကတော့ရနေတယ်ကျွန်တော်။ပန်းပြင်းတော့လူကလိုအပ် ကျော်တယ်ပြည်ကတော်150ကျော်
နံမူမြို့နယ်ဘက်မှာသံပလောင် CNL အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC တို့ကြားဒီကနေ့အထိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဆစ်ဆောင်တွေထပ်တိုးလာတယ်လို့စိုင်းပညာကဆက်ပြောပါတယ်
တိုက်ပွဲခုလည်းဖြစ်နေတော့မယ်လေပြစ်တာကျွန်တော်မှကမ္ဘာကြီးတစ်ဝိုက်မှာအဲ့မှာဖြစ်နေတယ်ဒီနေ့လည်း CNL နဲ့ RCSSC ပြစ်တာဒီဖြစ်ဆောင်ကအလို့ဆက်ကျွန်တော်စီရောက်နေတာကအားလုံး158ယောက်မန်ဆန်တိုက်ကခု300ကျော်သွားပြီဒီနေ့လည်းမန်ဆန်ပိုင်းလက်ကျန်တိုးလာတယ်ကျွန်တော်ပိုင်းလက်ကျန်တိုးလာ
ဒီကတွင်တိုင်းသာလက်နက်ကန်စစ်ပွဲအချင်းချင်းတိုက်ပွဲနဲ့တပ်မတော်စုကြားတိုက်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒေသကကြောင်မဲမြို့နယ်မှာလည်းစစ်ရှောင်း2000ကျော်ဟာစောင့်ဝနေရေးခက်ခဲရှိလာတယ်လို့ကြောင်မဲမြို့စီဝိဒလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်စိန်းကပြောပါတယ
်ကြောင်မဲစစ်ရှောင်းကတော့ပထမတနေ့ကတော့လေယာဉ်တင်းအောက်စုက9ရွာရှောင်းလာတာ1000ကျော်လောက်ရှိတယ်အဲ့ဒါကကြောင်မဲမြို့ပေါ်မှာရှိတဲ့ဘုံကြီးကျောင်းတို့ဘာလို့မထားလာလဲမြောက်တနေ့ကတော့ပြီးခဲ့တဲ့တပတ်လောက်ရှိမှာတော့ဆံပဲနေရမှာပဲအဲ့ဒီမှာမှလည်းနေရာတုံးနေရာတော့ခွဲထားတာပေါ့လေဆိုတော့အဲ့ဒီမှာလည်းလူကြီးတစ်ထောင်ပြီးသွားလို့ရှိပုချုပ်ကြီးနေနေတော့သူလည်းပထမပိုင်းတော့သွားကူနေတာပေါ့ဗျာနောက်ပိုင်းကြီးပြင်းချွေတောက်ချောက်ဝင်လာတဲ့ခါတော့မဖြစ်နိုင်တော့ဘူးပေါ့နော်ဒီဘက်ကလည်းဆက်ဆက်ရှိပါပါ
ရှိမိနဲ့ပလဝါမြို့နယ်ဘက်မှာတော့ WFP ကကဘာစန္ဒရိခာစီစဉ်နဲ့ရိခာခက်ခဲမရှိပေမဲ့စမီးမြို့ဘက်မှာတော့ဆစ်ဆောင်တွေနေအိမ်ပျက်စီးမှုတွေရှိနေတာကြောင့်အကူအညီလိုအပ်နေတယ်လို့စမီးမြို့ခံတူကပြောပါတယ
်ဆရာနာသိရနောက်ပိုင်းမှာအရင်တော့လို့ထုတ်ပတ်နေလည်းမရတော့ဘူးခုသူတို့ရဲ့ယာယီစခန်းဘွားတွေနဲ့လှုပ်ထားတဲ့ဒီဘီရှော့စကနေရလဲဘုံလုံးပူးထူးပြီးတော့ပြုတ်ကျပြီးတော့သူတို့တက်နေချင်ရဲ့အဆင်မပြေတော့ဘူးဗျာ
ပလဝါမြို့ကဆစ်ဆောင်တွေကတော့ WFP ကဘာစန္ဒရိခာအစီအစဉ်နဲ့စန္ဒရိခာခုနလစာရရှိထားပြီလို့လဲဒုက္ခတဲ့ကုညီရေးကော်မတီတွေကပြောပါတယ်ဒီခံလက်နက်ကန်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးပဋိပက္ခကြောင့်ချင်းမီနယ်ပလဝါမြို့နယ်ဒေသခံ4000ခန့်ဟာစစ်ပြေးဒုက္ခတဲ့ဖြစ်နဲ့စစ်ပြေးတိမ်းရှောင်နေရပြီးနေရာရင်းကိုပြန်လို့မရသေးတဲ့အခြေအနေမှာရှိနေပါတယ်အေးရခိုင်လက်နက်ကန်အဖွဲ့နဲ့မြန်မာစစ်သားလူရမှာယာယီအဖြစ်အပြစ်ခံရဆက်မှုရရှိထားတာကြောင့်ရခိုင်နဲ့ချင်းမြင့်နယ်အတွင်းမှာတော့ပိုက်ပွဲတွေလက်တော်ဖြစ်ပွားမှုမရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ